ယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲယေရှုခရစ်တော်ကိုယ်တော်တိုင်မိမိဘယ်သူလဲဆိုတာယောဟန်အခန်း9မှာအတိအလင်းထုတ်ပေါ်ပြောဆိုတော်မူပါတယ်ယေရှုဘယ်သူလဲဆိုတာကျွန်တော်တို့တိကျမှန်ကန်စွာသိနိုင်ဖို့ယေရှုကိုယ်တော်တိုင်မိမိအကြောင်းမိန့်တော်မူသောစကားတော်ကိုလေ့လာကြပါစို့ယောဟန်အခန်း9အခန်းငယ်18ကနေပြီးတော့18ကြားမှာယေရှုကမိမိဘယ်သူလဲဆိုတာအခုလိုအတိအလင်းကြီးညာတော်မူပါတယ်ယေရှုကလည်းငါခမဲတော်သည်ယခုတိုင်အောင်အလုလုတော်မူသည်ဖြစ်၍ငါသည်လည်းလုပ်၏ဟုပြန်ပြောတော်မူ၏သို့ဖြစ်၍ဥပုပ်နေကိုဖြတ်သည်သာမကဖယားသခင်ကိုမိမိအဘဟုခေါ်၍မိမိကိုဖယားသခင်နှင့်ပြိုင်နှိုင်းတော်မူသောကြောင့်ယုဒလူတို့သည်ကိုရောကိုတတ်ချင်းငါတာ၍ရှာကြံကြ၏လို့တွေ့ရပါတယ်ယေရှုက38နှစ်ပတ်လုံးယောဂါဆွဲသောသူကိုဥပုပ်နေမှာကြားမစေတော်မူပြီးအဲ့ရာကိုပါအဲ့ဒီယောဂါကင်းသောသူကိုသဲဆောင်စေတဲ့အတွေ့ဥပုပ်နေမှာယေရှုကိုယ်တိုင်အလုလုသည်တမကအခြားသောသူကိုလည်းဥပုပ်နေမှာအလုလုစေတယ်ဆိုပြီးယုဒဘာသာရေးကောင်းဆောင်များကယေရှုကိုစန့်ကျင်ကြတဲ့အကြောင်းအခန်းငယ်16မှာကျွန်တော်တို့တွေ့ရပါတယ်အခုအခန်းငယ်18မှာဥပုပ်နေမှာအလုလုလို့ဆိုပြီးယေရှုကိုစန့်ကျင်လာကြတဲ့ယုဒလူတို့ကိုယေရှုကအခုလိုပြန်ပြောတော်မူပါတယ်ယေရှုကလည်းငါခမဲတော်သည်ယခုတိုင်အောင်အလုလုတော်မူသည်ဖြစ်၍ငါသည်လည်းလုပ်၏ဟုပြန်ပြောတော်မူ၏ယေရှုကမိမိဟာခမဲတော်ဖခင်နဲ့ဇာတိအဖြစ်တော်တလုံးတဝတိဖြစ်တော်မူသော၃ပါးတစုဖခင်သခင်မှတားတော်ဖခင်ဖြစ်တော်မူကြောင်းပြောဆိုတော်မူခြင်းဖြစ်ပါတယ်ဥပုပ်နေမှာဖခင်သခင်အလုလုတော်မူသလားယုဒဘာသာရေးကောင်းဆောင်များရဲ့အယူကိုအတူကျုပ်ပြောပြပါမယ်ကပ္ပဦးချံအခိုင်းနှစ်အငယ်နှစ်မှာတတ္တမနေရရောက်လျင်ဘုရားသခင်သည်ဖန်ဆင်းသောအမှုကိုလက်ဆတ်တတော်မူခဲ့ပြီးသည်ဖြစ်၍ဖန်ဆင်းသမျှသောအမှုအရာတို့သည်ပြီးစီးပြီးမှထိုတတ္တမနေ၌ငြိမ်ဝတ်စွာနေတော်မူ၏လို့ဖော်ပြထားပါသည်တတ္တမနေမှာဘုရားသခင်သည်ငြိမ်ဝတ်စွာနေတော်မူ၏ဆိုတာဘုရားသခင်ဟာဘာမှမလုပ်ဘူးလို့ဆိုလိုတာလားအိုးပုတ်နေမှာဖယားသခင်ဘာမှမလုပ်ဘူးဆိုရင်အိုးပုတ်နေရောက်လာတဲ့အခါတိုင်းမှာစကြဝဠာတစ်ခုလုံးပြိုကျသွားမယ်ဆိုတာယုဒဘာသာရေးကောင်းဆောင်များကသိကြတယ်အခြားနေရက်တွေမှာနေထွက်လာသလိုအိုးပုတ်နေမှာလည်းနေထွက်လာတယ်လေလဲတိုက်ခတ်တယ်မိုးလဲရွာတတ်တယ်အပြင်တွေလဲရှင်သန်ကြီးထွားတယ်ဆိုတာယုဒဘာသာရေးကောင်းဆောင်များကသိကြတယ်ဖယားသခင်ကဖန်ဆင်းသောအမှုကိုလက်ဆတ်တော်မူပြီးနောက်မိမိဖန်ဆင်းတော်မူသောအရာများကိုအိုးပုတ်နေမှာလဲမယက်မနာပဲပြုစုစောင့်ရှောက်တော်မူကြောင်းယုဒဘာသာရေးကောင်းဆောင်များကသိကြပါတယ်။အဲ့ဒီတော့အိုးပုတ်နေမှာဖယားသခင်အလုပ်မလုပ်ဘူးလို့သူတို့ဆုံးဖြတ်ဖို့အခက်တွေ့နေကြပါတယ်။အိုးပုတ်နေမှာဖယားသခင်အလုပ်လုပ်တော်မူကြောင်းကိုသူတို့သိကြတဲ့အတွေ့သူတို့ရဲ့အိုးပုတ်နေဥပဒေဟာအိုးပုတ်နေမှာဖယားသခင်လှုပ်တော်မူသောအလုတ်နဲ့လိုက်လျောညီညွတ်မှုရှိအောင်အိုးပုတ်နေမှာဖယားသခင်လှုပ်တော်မူသောအလုတ်ကိုသူတို့ကိုယ်တိုင်သတ်မှတ်လိုက်ကြပါတယ်။အိုးပုတ်နေမှာဖယားသခင်လှုပ်တော်မူသောအလုတ်အဖြစ်သူတို့သတ်မှတ်တဲ့အရာတွေကတခုကတော့အိုးပုတ်နေမှာဖယားသခင်အလုတ်လှုပ်တယ်။သို့တော့ပော့ပါတဲ့အလုတ်ကိုပဲဖယားသခင်လှုပ်တယ်။မိမိရဲ့ပခုံးများကိုကြော်လွန်ပြီးလေးလံသောဝန်ကိုဖယားသခင်မထမ်းဘူးလို့မှယူကြပါတယ်အဲ့ဒီတော့အိုးပုတ်နေမှာမိမိရဲ့ပခုံးများကိုကြော်လွန်ပြီးမိမိရဲ့အရာအမောင်းထက်မြင့်သောဝန်ကိုမတည်ရဘူးလို့သူတို့ရဲ့အိုးပုတ်နေဥပဒေမှာပြဋ္ဌာန်းလိုက်ကြပါတယ်နောက်တစ်ခုကတော့ဖယားသခင်မှာအိမ်တော်တစ်ခုပဲရှိတယ်ကောင်းကင်နဲ့မိကြီးစကြဝဠာတစ်ခုလုံးဟာဖယားသခင်ရဲ့တစ်ခုတည်းသောအိမ်တော်ဖြစ်တယ်အခြားအိမ်တော်မရှိဘူးဖယားသခင်ကမိမိရဲ့အိမ်တော်ကိုကြော်လွန်ပြီးတော့အခြားနောက်တဲ့အိမ်ကိုဘာမှတည်ဆောင်ခြင်းမလုပ်ဘူး။ဒါကြောင့်အိုးပုတ်နေမှာမိမိတို့ရဲ့အိမ်ထဲမှာပဲပစ္စည်းတည်လို့ရတယ်။မိမိတို့အိမ်ကနေအိမ်နေခြင်းနောက်တဲ့အိမ်ကိုဘာပစ္စည်းမှမတည်ရဘူးလို့သူတို့ပြဋ္ဌာန်းလိုက်ကြပါတယ်။ သူတို့ပြထမ်းလိုက်တဲ့ဥပုံနဲ့စောင့်ထိုင်းခြင်းဥပဒေတွေဟာဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာမပါတဲ့အရာတွေဖြစ်တယ်ယေရှုကငါခမဲတော်သည်ယခုတိုင်အောင်အလုလုတော်မူသည်လို့မိန့်တော်မူရမှာဘုရားသခင်ဟာဖန်ဆင်းခြင်းအမှုကိုလက်ဆက်တတ်တော်မူသောအချိန်ကနေယခုတိုင်အောင်အလုလုတော်မူပြီးဘယ်သောအခါမှအလုနာတော်မူခြင်းမရှိနေကွေးသွားခြင်းလည်းမရှိပုံမှန်အချိန်နှုန်းအတိုင်းအလုလုတော်မူပြီးပုံမှန်နည်းလမ်းအတိုင်းယခုတိုင်အောင်အလုလုတော်မူကြောင်းဖန်ဆင်းတော်မူသောအရာများကိုအုပ်စိုးတော်မူခြင်းပြုစုစောင့်ရှောက်တော်မူခြင်းအလုကနေဘယ်သောအခါမှဘုရားသခင်အနာယူတော်မူခြင်းမရှိဘူးအရာခတ်သိမ်းတို့ကိုမိမိတို့လမ်းကြောင်းအတိုင်းပုံမှန်သွာလာစေတော်မူပြီးအရာခတ်သိမ်းကိုပုံမှန်လဲပတ်စေတော်မူခြင်းအလုကနေဘယ်သောအခါမှမှဘုရားသခင်အနာယူတော်မူခြင်းမရှိဘူးလို့ယေရှုမိန့်တော်မူခြင်းဖြစ်ပါတယ်ဖန်ဆင်းတော်မူသောအရာများကိုယခုတိုင်အောင်ပြုစုစောင့်ရှောက်တော်မူသောဘုရားသခင်ဟာမောတော်မူခြင်းပြန်ပန်းတော်မူခြင်းမရှိလို့ဟေရှာယအခိုင်း၄၀အခန်းငယ်၂၈မှာအတိအလင်းဖော်ပြထားပါတယ်။ဖယားသခင်ကမိမိရဲ့စွမ်းအားကိုသင်နဲ့ကျွန်တော်လိုဘယ်အရာကမှရယူထားတာမဟုတ်ဘူး။ဖယားသခင်ဟာမပြောင်းလဲသောစွမ်းအားမလျော့နိုင်သောစွမ်းအားမကုံဆုံးနိုင်သောစွမ်းအားထာဝရတည်သောစွမ်းအားနဲ့အဆက်မပြတ်အလုလုတော်မူသောဖယားဖြစ်တော်မူပါတယ်။ငါခမဲတော်သည်ယခုတိုင်အောင်အလုလုတော်မူသည်ဖြစ်၍ငါသည်လဲလုပ်၏လို့ယေရှုမိန့်တော်မူပါတယ်ယေရှုကမိမိဟာခမဲတော်နဲ့အတူတူအလုလုတော်မူသောသူဖြစ်ကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်ယေရှုဟာလူစားတိအားဖြင့်ပြည့်ညတ်တော်ကိုနာခံပြီးတာမန်ယူဒလူကဲ့သို့ယူဒဘွဲကိုတက်ရောက်ခဲ့ပါတယ်ဖယားစားတိတော်အားဖြင့်ခမဲတော်ကဲ့သို့ဖန်ဆင်းတော်မူသောအရာများကိုပြုစုစောင့်ရှောက်တော်မူသောအလုကနေယေရှုဘယ်သောအခါမှနားတော်မူခြင်းမရှိဘူးဟိဘဲအခိုင်၁အခန်းငယ်၃မှာကျွန်တော်တို့အတွက်တတိပြုမှတ်သားထိုက်သောယေရှုရဲ့အကြောင်းကိုအခုလိုဖော်ပြထားပါတယ်ထိုသားတော်သည်ဖယားသခင်ဤဘုန်းတော်ရောင်ကြီးနှင့်ဇာတိအဖြစ်တော်ဤပုံတံဖြစ်၍တကုတော်နှင့်ပြည့်စုံသောမိမိအမိန့်တော်အားဖြင့်ခတ်သိမ်းသောအရာတို့ကိုမဆတော်မူသောသူဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါသည်ယောဟန်အခိုင်၁မှာယေရှုဟာခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဖခင်ဖြစ်တော်မူကြောင်းကိုဖော်ပြထားပြီးဟေဘဲအခိုင်၁မှာခတ်သိမ်းသောအရာတို့ကိုယနေ့တိုင်အောင်တည်နေစေတော်မူသောသူဟာဖခင်သခင်သားတော်ယေရှုခရစ်တော်ဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါသည်38နှစ်ပတ်လုံးယောဂါဆွဲသောသူကိုတကိုးတော်နဲ့ပြည့်စုံသောမိမိအမိန့်တော်ဖြင့်ကျမ်းမာစေတော်မူသောယေရှုကိုယူဒလူတို့ကအိုးပုံနေကိုဖြတ်တယ်ဆိုပြီးတော့စန့်ကျင်ခဲ့ကြပါတယ်ယေရှုဟာသူ့ကိုပြစ်တင်နေကြတဲ့ယူဒလူတို့ရဲ့ရှေ့မှာရပ်တော်မူပြီးသူတို့နဲ့စကားပြောတော်မူပါတယ်တစ်ချိန်တည်းမှာတကိုးတော်နဲ့ပြည့်စုံတော်မူသောမိမိအမိန့်တော်အားဖြင့်စကြာဝဠာတစ်ခုလုံးကိုတည်နေစေတော်မူပြီးမိမိဟာခမဲတော်ဖခင်နဲ့ဇာတိအဖြစ်တော်တလုံးတဝတည်းဖြစ်တော်မူသောသူဖြစ်တော်မူကြောင်းသူ့ကိုစန့်ကျင်နေကြတဲ့ယူဒလူတို့ကိုပြောပြတော်မူပါတယ်။ဥပုံနှစ်ဖြစ်လို့ခမဲတော်ဖခင်ကမိမိအလုပ်ကိုနားတော်မမူသည်နည်းတူမိမိလည်းခမဲတော်နည်းတူမိမိအလုပ်ကိုနားတော်မမူကြောင်းငါခမဲတော်သည်ယခုတိုင်အောင်အလုလုတော်မူသည်ဖြစ်၍ငါသည်လဲလုပ်၏လို့အိုးပုံနေမှအလုလုလို့ဆိုပြီးသူ့ကိုစန့်ကျင်နေကြတဲ့ယူဒလူတို့ကိုယေရှုဖခင်ကမိမိအမှန်တကယ်ဘယ်သူလဲဆိုတာကိုအတိအလင်းပြောပြတော်မူပါတယ်အခန်းငယ်၁၈မှာတို့ဖြစ်၍အိုးပုံနေကိုဖြတ်သေးတာမကဖခင်သခင်ကိုမိမိအဘဟုခေါ်၍မိမိကိုဖခင်သခင်နဲ့ပြိုင်နှိုင်းတော်မူသောကြောင့်ယူဒလူတို့သည်ကိုယ်တော်ကိုတတ်ချင်းကတာ၍ရှာကြံကြ၏လို့တွေ့ရပါတယ်ယေရှုကဖခင်သခင်ကိုမိမိရဲ့ကိုယ်ပိုင်အဘလို့ခေါ်ဆိုခြင်းဟာမိမိကိုဖခင်သခင်နဲ့ပြိုင်နှိုင်းပြီးဖခင်သခင်နဲ့ဇာတိသဘောတဘာဝချင်းထပ်တူထပ်မြဖြစ်ကြောင်းပြောဆိုခြင်းဖြစ်တယ်ဆိုတာယူဒလူတို့ကနားလည်ကြတယ်ယူဒလူတို့ကဖခင်သခင်ဟာမိမိတို့တစ်မျိုးသားလုံးရဲ့အဘဖြစ်ကြောင်းကိုသိကြပေမဲ့မိမိတူဦးတည်းရဲ့ကိုပိုင်အဘလို့မခေါ်ရဲကြဘူး ဖယားသခင်ကိုမိမိရဲ့အဘလို့ခေါ်ဆိုခြင်းဟာမိမိကိုဖယားသခင်နဲ့ဇာတိသဘောတဘာဝချင်းတူညီကြောင်းပြောဆိုခြင်းဖြစ်တဲ့အတွက်ဖယားသခင်ကိုစော်ကားပြီးတော့ပြစ်မှားခြင်းဖြစ်တယ်လို့ယူဒလူတို့ကဆိုပါတယ်ယူဒလူတို့ကယေရှုဟာသူတို့ရဲ့ဥပုပ်နေကိုချိုးဖောက်တည်တာမကဖယားသခင်ကိုငါအဘလို့ခေါ်တဲ့အတွက်ဖယားသခင်ကိုစော်ကားပြစ်မှားတဲ့သူဖြစ်တယ်ဆိုပြီးယေရှုကိုတတ်ဖို့တာ၍ရှာကြံကြတယ်မိမိကိုတတ်ဖို့ရှာကြံနေကြတဲ့ယူဒလူတို့ကိုယေရှုကလုံးဝကြောက်ရွံ့ခြင်းမရှိဘူးရဲဝံ့စွာနဲ့မိမိအမှန်တကယ်ဘယ်သူလဲဆိုတာဆက်ပြီးတော့သူတို့ကိုပြောပြတော်မူပါတယ်အဲ့ဒါတွေကိုနောက်အပတ်တွေမှာကျွန်တော်ဆက်ပြီးဝင်ခဲ့ပါမယ်ဒီနေ့ကျွန်တော်ဝင်ခဲ့တဲ့ယောဟန်အခိုင်းငါအခန်းငယ်18ကနေ18ကြားမှာဖော်ပြထားတဲ့ယေရှုရဲ့စကားတော်အရယေရှုဟာခမဲတော်ဖခင်နဲ့ဇာတိအဖြစ်တော်တလုံးတဝတီဖြစ်တော်မူသော၃ပါးတစုဖခင်သခင်ထာဝရဖခင်မှတားတော်ဖခင်ဖြစ်တော်မူကြောင်းယေရှုဖခင်ကိုယ်တော်ရန်ရဲ့ပြောပြတော်မူချက်အရကျွန်တော်တို့သိရပါတယ်ဟေဘဲအခိုင်၁အခန်းငယ်၃မှာယေရှုဟာမျက်မြင်မရသောဖခင်သခင်၏ဇာတိအဖြစ်တော်ကိုထင်ရှားစေတော်မူသောသူအပြစ်ရှိသောလောကီလူသားများရဲ့ကိုစားလဝါကတိုင်မှာအသေးခံခြင်းဖြင့်သူ့ကိုယုံကြည်သောသူအလုံးရဲ့အပြစ်ကြွေရှိသည်များကိုဆက်ပေးတော်မူသောသူသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောသူယနေ့အသက်ရှင်တော်မူသောဖခင်ယခုကောင်းကင်နိုင်ငံတော်မှာခမဲတော်ဖခင်ရဲ့လက်ရာတော်ဘက်မှာထိုင်နေတော်မူသောသူဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါတယ်အပြစ်နဲ့အပြစ်ဒဏ်ငရဲမင်းအိုင်ကနေသင်ကိုကယ်တင်နိုင်သောဖခင်ကိုရှာနေပါသလားမိတ်ဆွေရှာနေတဲ့ဆိုရင်လက်ဝါးကတိုင်မှာယေရှုအသေးခံတာဟာသင်အတွက်လည်းပါပါတယ်အပြစ်နဲ့အပြစ်ဒဏ်ငရဲမင်းအိုင်ကနေကိုကိုကိုမကယ်တင်နိုင်သောသူဖြစ်ကြောင်းကိုရဲ့အခြေအနေမှန်ကိုသိပြီးနောင်တနှလုံးသားနဲ့ယေရှုဖခင်ကိုအပြစ်ဝန်ချတောင်းပန်ပြီးကယ်တင်ဖို့တောင်းလျှောက်သောသူတိုင်းကိုယေရှုဖခင်ကယောဟန်အခိုင်ငါအခန်းငယ်24မှာအခုလိုဂတိပေးတော်မူပါတယ်ငါအမှန်အကန့်ဆိုသည်ကားငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏လို့အတိအလင်းမိန့်တော်မူပါれအပြစ်ရှိသောလောကီလူသားများကိုကယ်တင်တော်မူသောဖခင်သခင်သားတော်ယေရှုကိုကယ်တင်ရှင်နှင့်အရှင်သခင်အဖြစ်တခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်ဂတိတော်အတိုင်းသင်ကိုထာဝရအပြစ်ငရဲကနေယေရှုဖခင်ကကယ်တင်တော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုရဲ့ကယ်တင်တော်မူခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ကောင်းချီးပေးပါစေ